င်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇွန်လ28ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသတိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာရှမ်းမန်းစစ်စင်ရေးစတင်တဲ့အကြောင်း NUG ထုတ်ပြန်လိုက်တဲ့သတင်းနဲ့အတူသတင်းဆောင်ပါ RFA ပေးစာပြန်စာကဏ္ဍနဲ့ရှမ်းတိုင်းဒေသဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။ပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့မဟာမိတ်တွေပါဝင်တဲ့ရှမ်းမန်းစစ်စင်ရေးဟာမန္တလေးတိုင်းထဲကိုထိုးပေါက်ဝင်ရောက်ပြီးစစ်စင်ရေးဆောင်ရွက်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကမနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ဒီလ25ရက်နေ့ကစပြီးရှမ်းပြည်မြောက်ပိုင်းနဲ့မန္တလေးတိုင်းမှာပြန်လည်စတင်တဲ့တကြောပြန်10/29စစ်စင်ရေးနဲ့အတူ PDF တပ်မတော်တရင်တပ်ဖွဲ့တွေကဟန်ချက်ညီစစ်စင်ရေးတွေဆင်နွှဲနေကြပြီးအောင်ပွဲတွေဇက်တိုက်ရနေတယ်လို့လည်းဆိုပါတယ်ရှင်။10/29စစ်စင်ရေးအပိုင်းနှစ်တတိယနေ့မနေ့ကစခန်းတစ်ခုထပ်မံသိမ်းပိုက်နိုင်တယ်လို့တန်အမျိုးသားလူမျိုးရေးတပ်မတော် TNL ကသတင်းထုတ်ပြန်လိုက်ပါတယ်။နောင်ချိုကအုံမတီစခန်းနဲ့မိုးကုတ်ကျက်ပြင်ရဲစခန်းကိုသိမ်းနိုင်တယ်လို့ TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးကပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုကြောင်မဲမိုးမိတ်တီဘောနဲ့မန္တလေးတိုင်းကမိုးကုတ်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကဘုံကျဲတဲ့အပြင်လက်နက်ကြီးနဲ့ပါပစ်ခတ်တယ်လို့လည်းဆိုပါရယ်ရှင်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရဲသားတယောက်တေဆုံးတဲ့အပြင်၄ယောက်ထိခိုက်ဒဏ်ရာရပြီးလူ1000ကျော်အိုးအိမ်ဆုံးခွာထွက်ပြေးရတယ်လို့ကရင်မျိုးသားစီယုံ KNU ကမနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီတပ်ကကျေးရွာတွေထဲလက်နက်ကြီးနဲ့နေစဉ်ပစ်ခတ်နေတယ်လို့လည်းဖော်ပြပါတယ်ရှင်။စစ်ကောင်စီတပ်ကပစ်ခတ်ခဲ့လို့ဘကိုးမြို့ဝင်းနေမီတာယုံចောင်းတိုက်ဆရာတော်ဗဒ္ဒန္တမူနေတာဘီဝန်တာပြန်လွန်တော်မူခဲ့တာနဲ့ပတ်သက်ပြီးစစ်ကောင်စီကအပြေးအဝတောင်းရင်ယူရမယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကဂျွန်လ28ရက်နေ့ကထုတ်ပြန်တဲ့ဝန်ထဲချောင်းတုံ့လာမှာဖော်ပြလိုက်ပါတယ်။ဆရာတော်ဟာပရိယတ်တိသာသနာကိုစွန့်စွန့်တမန်အားထုတ်နေတဲ့သာသနာအာဇာနည်ယဟန်တပါဖြစ်တဲ့အတွက်ယူကျုံမရဖြစ်ကြောင်းလည်းရေးသားထားပါတယ်ရှင်။မြန်မာနိုင်ငံနဲ့ငွေအလွဲပြောင်းလုပ်တဲ့ကိစ္စမှာစီးမြင်စည်းကမ်းနဲ့မညီဘဲလှုပ်ဆောင်တာမရှိဘူးလို့ Thai SCB ကုသန်းရောင်းဝယ်ရေးကပြောကြားတဲ့အကြောင်းဘန်ကောက်ပို့သတင်းကမနေ့ကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကဒီလ26ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာထိုင်းနိုင်ငံကဘန်5ခုအပါအဝင်နိုင်ငံတကာကဘန်16ဘန်ဟာစစ်ကောင်စီလက်နက်ရရှိရေးအတွက်ဆောင်ရွက်နေတယ်လို့ပါရှိပါတယ်ရှင်။မြမရေးနဲ့ပတ်သက်ပြီးအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းအတွင်းမှူးချုပ်ဒေါက်တာကောက်ကင်ဟွန်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘစ်ရှော့တို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။အာဆီယံဘုံသဘောတူညီချက်အကောင့်ထဲပေါ်နိုင်ရေးအထောက်ကူဖြစ်ဒေတာရင်းကြိုးပမ်းချက်အထူးသဖြင့်အာဆီယံနဲ့ကုလသမဂ္ဂကြိုးပမ်းချက်ဆိုင်ရာအမြင်တွေကိုဖလှယ်ကြတယ်လို့ဗနာမသတင်းကဖော်ပြပါတယ်။မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီပေးပို့ရေးကိုလည်းဆွေးနွေးကြပါရစေ။မြန်မာနိုင်ငံကရိုဟင်ဂျာနဲ့တခြားလူနည်းစုတိုင်းရင်းသားတွေကိုအကာအကွယ်ပေးနိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ပေးဖို့အရက်ဖက်ဖွဲ့စည်း90နီးပါးကဇွန်လ28ရက်နေ့မှာအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကစစ်အုပ်စုကိုစီးပွားရေးအရာပြင့်မှတ်ထားပိတ်ဆို့အရေးယူတာ၊ကမ္ဘာလုံးဆိုင်ရာလက်နက်နဲ့လေယာဉ်စီးတင်ပို့ရောင်းချနေတာကိုပိတ်ဆို့တာမြန်မာပြည်အကြက်တဲကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးတာဒါမှမဟုတ်ရာဇဝတ်ခုံရုံးတစ်ခုထူထောင်ပေးတာလိုမျိုးဆုံးဖြတ်ချက်အမြန်ဆုံးချမှတ်ဖို့တိုက်တွန်းပါတယ်။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ရာဇဝတ်မှုတွေဖြစ်ပွားတယ်လို့လည်းဆိုပါတယ်ရှင်။သတင်းဆောင်မအစီအစဉ်မှာနေမြေတွေဆုံးရှုံးနေတဲ့စစ်ကောင်စီဟာနောက်ဆင်နွှဲမဲ့တိုက်ပွဲတွေကိုပြင်ဆင်နေတဲ့အကြောင်း RFA ပင်တိုင်းဆောင်းမရှင်ဒေါက်တာဇက်ခါရီအပူဇာကသုံးသပ်ထားတာကိုမက်ခတ်မာကတင်ပြပါမယ်ရှင်
။အာနာသိမ့်မှုဟာ၃နှစ်ခွဲနီးပါးကြာလာပြီးတဲ့နောက်တရားဝင်ဖြစ်မှုဘယ်တော့မှမရခဲ့တဲ့စစ်တပ်ဟာနေမြေပိုင်နက်တွေကိုတော့ဆက်ပြီးတော့ဆုံးရှုံးနေရဆဲဖြစ်ပါတယ်။စစ်ကောင်စီဟာသူ့ဘက်ကအသာစီးရနေတယ်လို့အမြဲပြုမှုဆောင်ရွက်နေပြီးအဲ့လိုလှုပ်ဆောင်မှုတွေဟာပုံမှုဆိုးဝါးများပြားလာတဲ့အရေးပေါ်အခြေအနေတွေကိုထပ်ဆောင်ပေးတယ်လို့ဖြစ်စေတယ်လို့ဇက်ကာရီအပူဇာကသူ့ရဲ့ဆောင်းပါးအဖွင့်မှာဖော်ပြထားပါဗျ။ပထမအနေနဲ့ စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတာဝန်ထမ်းဆောင်စေစစ်တပ်အရာရှိတွေရဲ့နေရာကိုရင်ပန်းချက်ကြီးတဲ့အလိုတော်ကြီးတွေနဲ့အစားထိုးလိုက်တဲ့အတွက်စစ်တပ်ထိပ်ပိုင်းအရာရှိတွေကြားမှာအရှုပ်အထွေးတွေပြင်းထန်လာခဲ့ပါတယ်။ငွေကြေးဖောင်းပွားမှုငွေတန်ကြေးပြောင်းလဲမှုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေထွက်ခွာသွားတာကြောင့်စီးပွားရေးဟာလည်းဆက်လက်ကျဆင်းနေပါတယ်။အာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုံးတွေအဆမတန်တက်လာတဲ့အတွက်အစားအစာမလုံလောက်မှုကလည်းကြီးမားတဲ့ထက်ကြီးမားလာပြီးမကြခင်ကာလအတွင်းအခြေအနေတွေပြန်လဲတည်ငြိမ်လာမဲ့လမ်းမမြင်ရတာဟာစစ်တပ်ကိုပို့ပြီးတော့ကြညံတန်တန်ပြုတ်မှုလာစေဖို့တွန်းအားပေးသလိုဖြစ်နေတာကိုဒုတိယချက်အနေနဲ့ဖော်ပြထားပါတယ်။တတိယကတော့တိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေဆုံးရှုံးမှုနဲ့လက်နက်ချတာ၊ဗတ်ပြောင်းတာတွေကြောင့်စစ်တပ်ဟာလေကြောင်းကဘုံကျဲတာနဲ့တာဝေးပြည့်အမြောက်တီနဲ့တိုက်ခိုက်မှုတွေအပေါ်မိခိုအားထားလာရတာပါပဲ။2024ခုနှစ်ဇန်နဝါရီလကနေမေလအထိစစ်တပ်ဟာအရက်သားတွေကိုပြင်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုပေါင်း 2,000 နီးပါးပြစ်လုခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုခက်မှန်းတာထက်ပိုလှုပ်ဆောင်နေရပေမဲ့လေရင်အရေအတွက်အကန့်အသတ်အပိုပစ္စည်းပြက်လက်မှုတွေကြောင့်လေကြောင်းတိုက်ခိုက်မှုတွေကိုရေရှည်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဒေါက်တာအပူဇာကသုံးသပ်ပါတယ်။စစ်တပ်ဟာမြို့ကြီးတွေကိုဆက်လက်ချုပ်ကင်ဖို့အတွက်အင်အားအပိုတွေထပ်ဆောင်သုံးနေရတာကိုတော့စရုပ်ထအချက်အဖြစ်ဖော်ပြထားပါတယ်။စစ်တပ်ဟာမြို့ပေါင်း60ကျော်ကိုဆုံးရှုံးပြီးတော့နိုင်ငံရဲ့တဝက်လောက်ကိုမထိန်းချုပ်နိုင်တော့ပေမဲ့လူဦးရေရဲ့3ပုံ2ပုံကိုတော့ထိန်းချုပ်ထားဆဲဖြစ်ပါတယ်။အဲ့လိုတွေရှိနေပေမဲ့နောက်ထပ်တိုက်ပွဲတွေမှာအခြေအနေပိုကောင်းလာစေရည်စစ်ကောင်စီရဲ့ဆောင်ရွက်ချက်တွေကိုမြင်ဖို့ကအရေးကြီးတယ်လို့ဆောင်းမရဲ့အဓိကအချက်အဖြစ်ဒေါက်တာအဘူဇာကထောက်ပြထားပါတယ်။မြန်မာနိုင်ငံအလဲပိုင်းကစကိုင်းမကွေးနဲ့မန္တလေးတိုင်းဒေသကြီးတွေကတော်လှန်ရေးအဖွဲ့တွေကိုဖြိုခွဲဖို့အတွက်လည်းစစ်တပ်ဟာရရဆက်ဆက်ပြင်းပြင်းထန်ထန်စူးစမ်းနေပါတယ်။တကယ်လို့အဲ့ဒီရီမှန်းချက်ပြည့်ခဲ့ရင်6တွေ့စုံဖြစ်တဲ့အဲ့ဒီဒေတာတွေရဲ့ထောက်ပံ့ရေးလမ်းကြောင်းတွေအတွက်စစ်တပ်ဟာစိုးရင်စရာမရှိတော့ဘဲနဲ့တံပြန်ထိုးစစ်ဆင်ပြီးတော့အနိုင်ယူမဲ့ဖြူဟာကိုပြန်သွားနိုင်ရေးဟာနံပါတ်1နီလန်းဖြစ်တယ်လို့ဆောင်းမရှင်ကရေးသားထားပါတယ်။နံပါတ်3အချက်ကတော့နိုင်ငံခြားငွေလဲလှယ်နှုန်းတွေညော့နေပြတ်တောက်ခဲ့တာကြောင့်စစ်ကောင်စီဟာလက်နက်တွေကိုပြည်တွင်းမှာပဲတိုးမြင့်ထုတ်လုပ်လာပါတယ်။မကွေးတိုင်းထဲမှာအများဆုံးရှိတဲ့စစ်ကောင်စီရဲ့လက်နက်ဆက်ယုံတွေဟာလက်နက်ငယ်တွေနဲ့ခရိုင်မီးကြောက်တွေအပြင်ပေါင်250နဲ့ပေါင်500ဘုံးတွေကိုပါထုတ်လုပ်နေတယ်လို့ဆိုပါတယ်။နံပါတ်4အချက်အဖြစ်စစ်ကောင်စီဟာစစ်မှုရန်ဥပဒေနဲ့အငိမ့်စားစစ်မှုရန်တွေကိုတက်တွင်းမှာပြန်လည်တာဝန်ထမ်းဆောင်စေတဲ့အစီအစဉ်ကိုအရှိန်မြင့်နေတာကိုဖော်ပြထားပါတယ်။စစ်ကောင်စီဟာအခုအချိန်မှာထောက်ပံ့ပို့ဆောင်ရေးနဲ့တိုက်ခိုက်ရေးမှာအင်အားဖြည့်ဆည်းတာတွေကိုအားစိုက်လှုပ်ဆောင်နေပါတယ်။အဲ့လိုလှုပ်ဆောင်တာဟာနိုင်ငံအလဲပိုင်းကတိုက်ခိုက်မှုတွေနဲ့နေဆက်ကုံသွဲရေးလမ်းကြောင်းတွေကိုပြန်လည်သိမ်းပိုက်နိုင်မှုအတွက်ထိုးစစ်တွေကိုပံ့ပိုးပေးလိုက်မယ်လို့စစ်ကောင်စီကယူဆထားတဲ့အကြောင်းဆောင်းမရှင်ဇက်ခရီအပူဇာကရေးသားဖော်ပြထားပါတယ်ရှင်
။အခုတော့အပတ်စဉ်တင်ဆက်နေကြ RFA ပေးစာပြန်စာအစီအစဉ်မှာတရုတ်မြန်မာနေဆက်ကဒေသခံတအူးရဲ့ပေးစာနဲ့ရခိုင်ပြည်နယ်ပဲခူးနဲ့မကွေးတိုင်းတို့ကပေးစာတွေကိုမတ်ဇူလိုင်မျိုးကတင်ဆက်မှာပါရှင်။
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာတရုတ်မြန်မာနယ်စပ်ကဒေသခံတအူးရဲ့ပေးစာကိုအရင်ဆုံးတင်ပြပါမယ်မူဆယ်လဝကယုံမှာဒေသအခေါ်စာအုပ်အနီးလို့ခေါ်တဲ့နယ်စပ်ဖြတ်တန်းခွင့်စာအုပ်လုပ်ဖို့အတွက်ငွေကျပ်30ချီပေးနေရလို့ပါ RFA ရေလက်ရှိမှာကဒီစာအုပ်အနီးကိုမူဆယ်ခရိုင်အိမ်တောင်စုထဲမှာပါတဲ့သူတွေကိုပဲလုပ်ပေးတာပါတခြားဒေသကလူတွေလှုပ်ချင်တယ်ဆိုရင်ပွဲစားတွေနဲ့ချိတ်ပြီးတော့တရုတ်ရွှေငွေ1000ကျွဲဝင်းကျင်ပေးရပါတယ်လက်ရှိမြန်မာငွေပေါက်ဈေးနဲ့ဆိုရင်ငွေကျပ်သိန်း80 90ဝန်းကျင်လောက်ပေါက်ဈေးရှိပါတယ်။လက်တလုံးနိုင်ငံရေးအခြေအနေအရမူဆယ်ကလွဲပြီးတော့ကြံတဲ့နေဆက်ကိပေါက်တွေကတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်ထားတာပါ။ဒါကြောင့်မူဆယ်မှာပဲဈေးကြီးပေးပြီးစာအုပ်အနီလုပ်နေရတယ်လို့ဖြစ်နေတော့ပတ်စံမတက်နိုင်သူတွေအတွက်အဆင်မပြေဖြစ်နေရပါတယ်ဆိုပြီးပေးဖို့ရင်ဖွင့်လာတာပါရှင်။အခုဆက်ပြီးတော့ပင်စင်စားဝန်ထမ်းတူပေးဖို့လာတဲ့စာကိုတင်ပြပါမယ်။ရခိုင်ပြည်နယ်ဘက်ကနေအကြောင်းအမျိုးမျိုးကြောင့်ဆစ်ဆောင်လာရတဲ့ပင်စင်စားဝန်ထမ်းဟောင်းတွေကိုရန်ကုန်မြို့မြမစည်းဝါးရေးဘဏ်ကအကြောင်းအမျိုးမျိုးပြပြီးတော့ပင်စင်ငွေထုတ်မပေးတာနဲ့ကြုံနေရပါတယ် RFA ရေလက်ရှိကျွန်တော်တို့ပင်စင်စားတွေကပင်စင်လာစာငွေကိုပဲမှီခိုနေကြရတဲ့ဘဝပါအခုလိုလူအခွင့်အရေးချိုးဖောက်ပြီးခွဲခြားဆက်ဆံခံနေရတာကြောင့်အခက်အခဲတွေဖြစ်လာနေရပါတယ်ဒါကြောင့်ဒီအကြောင်းကိုပင်စင်ဌာနကသက်ဆိုင်ရာတာဝန်ရှိသူတွေသိစေဖို့ RFA ပေးစာပြန်စာအစီအစဉ်ကနေတင်ပြပေးပါလို့မြစ်တာရက်ခံပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတခါတော့ဘကိုးကပေးပို့လာတဲ့စာကိုတင်ပြပါမယ်ဘကိုးတိုင်းသာယာဝတီမြို့နယ်30မြို့တစ်ရွာကုန်းရွာကစစ်ကောင်စီခန့်ကျေးရွာအုပ်ချုပ်ရေးမှုကစစ်တပ်နဲ့ပေါင်းပြီးတော့ရွာသူရွာသားတွေကိုအနိုင်ကျင့်နေလို့ပါဆိုပြီးပေးပို့လာတာပါရွာသူရွာသားတွေချောင်းထဲမှာငားရှာနေတာကိုတွေ့ရင်တောင်စစ်တပ်ကိုအကြောင်းကြားပြီးတော့ဒဏ်ရိုက်အရေးယူတာမျိုးလည်းရှိပါတယ်အခုလဲစစ်မှုထမ်းဖို့အတွက်ရွာသူရွာသားတွေကိုချင်းချောက်ပြီးတော့မဲနှိုက်ခိုင်းပါတယ်။မဲပေါက်ပြီးတော့စစ်မှုမထမ်းလို့သူတွေကိုတယောက်ကိုငွေကျပ်သိန်းအစိတ်သိန်း30နဲ့ညှိပေးပါတယ်။အခုဆိုရင်ပြည်သူတွေဟာရှင်လျက်နဲ့တည်နေရတဲ့ဘဝတွေဖြစ်နေကြတာမို့ဒီအကြောင်းလေးတင်ပြပေးစီခြင်းပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့မကွေးတိုင်းစိတ်ဖြူမြို့နယ်တပေါင်းကျေးရွာကပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်တို့ရွာမှာအသင်းနာစရာမြင်ကွင်းတွေကိုရင်ဖွင့်ခြင်းလို့ပါ RFA ရေဘလို့ပုံဖော်ပြရမလဲဆိုရင်တော့ဒီမြမစကားထဲမှာဂျပန်တွေရွာထဲကိုဝင်ပြီးတော့ကြက်တွေဝက်တွေဆွဲတဲ့မြင်ကွင်းလို့ပါပဲရွာကရေကိုတောက်ရွာကအတင်းအဓမ္မလုထားတဲ့အစားအသောက်တွေကိုစားပြီးတော့ကျွန်တော်တို့မရှိမဲ့ရှိမဲ့နဲ့စူပေါင်းစောက်ထားတဲ့ဒီအထက်ကနှစ်ထက်ကျောင်းဆောင်ကြီးမှာစီကံမရှိတောက်စားမူယူပြီးတော့နေကျင်သလိုနေကြတဲ့အကြောင်းရင်ဖွင့်လိုက်ရပါတယ်ဆိုပြီးပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
။ဆက်လက်ပြီးရှမ်းတိုင်းဒေသဘာသာအစီအစဉ်မှာမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်။
สงค่ะพี่น้องคนเมืองใต้ตั้งเสียงตัวเจอสองเปิงอยู่ลีกัดเย็นอยู่ค่ะเนาะเมื่อในวันที่28เดือนจุนปีคริสต์2024ลักนี่ปีใต้2แห่งปากปลาย18นี้เดือน7ลอง7ค่ำวันศุกร์ห้องปล่อยเสียงอาราฟีเตะข้าหมายปล่อยเสียงไฟใต้อยู่ออตอนหน้าวงในใจเมืองเป็นผู้ฮับปุ่นพรสีใจหยีพงตั้งเขานางเยหอมเตียวโฮมกันให้งานข่าวเงาในปันกว่าค่ะ
ออตั้งแต่วันที่25ลูกเดือนจุนในมาจุ้มไอหลีซึกปอดห่องหลอดึกปืดยืจุ้มซึกมาในเจวิ้งสีปอจอกเมียหนองเขียวเมืองกุนเมืองมีเจอในเมืองหนังในเจวิ้งหนองเขียวก่อหมากลงตกใส่เนื้อจ้องหมุนเจ้าเฮ็ดให้สังฆาเจ้าตัวหนึ่งเลยมาเจ็บตั้งเพียงจอกเมียก่อตอนหนังนั้นหมากลงตกใส่ในวันและเฮ็ดให้ก้นลู่ตายเศร้าเอ็ดก่อมาเจ็บสิบปลายเกี่ยวกับหนองในจุ้มปลายฮิตานำโค้งออกดีปืนผ่าไว
โคซบล่างอันมีเนื้อเกศสีปอและตั้งแผลเกาลักนันก็ย่าหมักลงตกเสือเสียโคหักกว่าเดวิ้งหนองเขียวก็ซึกเทียนในลีพีดีเอฟและซึกมันยื้อกันแห้งซึกเทียนในลีสั่งเฮก้นวันเงื่อนปลายเพศซึกไว้วันไหนแผนหยันซึก1027นั้นเมืองแคอยู่กลางเฮ็ดเขียวคืนปันตกลงเลยเจอกันดีหายกึ่งตักกึดตึกกันโจข้าวสีตาซึกมันยื้อกองหลงยื้อหมักลงเสือตะบางเศร้าซึกเจ้าเคยอยู่ดิกๆอำถาดแลบางตึกจังเป็นขึ้นฝ่ายตั้งซึกเทียนในเลปืนเผาไว้หนังไหน
ยิงเหนือจุ้มไว้หลีซึกปอดห่องจุ้มซึกตั้งเทียนในเลหลอดตึกจุ้มซึกมันเสียในเจวิ้งเกาะแม่สีป้อเมืองมิดเมืองกุดป้าเสียวิ้งลายเชียวเจ้าไหนเฮ็ดให้ก้นเมืองตกใจกูเป็นปังตึกซึกเสือเพลามหาวแห้งอำนาจกว่ามาหากินเลี่ยงต้องให้ไทยไม่เจอหรือนั่นเซ็นตั้งเข้าออกเวียงลาเชียวก็ขาดไกวก้าต่างคู่กุ่นสินก้าก่อมจังเข้าออกกอบหนังนั้นแลเฮ็ดให้ก้นเมืองเจื่อนไม่ใจเจ้านั้นหิบซื้อเขานำตั้งกินป้าเจ็มน้ำมันจากน้ำมันเคืองตาดีเจอ
จะเมื่อวันเดบังตึกนั้นไฟฟ้าก่อขาดและก้นเมืองลาเซียวอย่าผืดตาเหตุการณ์กว่าหาซื้อน้ำมันเครื่องจากก่อเจ้าหันอําคายปันหนังคาไลกาขันน้ำมันจากเต้น1ลิตร3แห่ง5ปากเปี้ยเหมือนเก่ากล้วยว่าไหนจะเมื่อแต่แผ่นยันซึกปนซึกมันลาเซียวปืนเผาไม้มีมาเสียโลไว้ต่อถึงย่ำเดี๋ยวยังไปปวดปันขึ้นข้าหมายปล่อยเสียงฝ่ายใต้ตอนหนาวงในสุดเยี่ยวตีในออใจหยีพงตั้งขาวนางเยี่ยหอมหอมจมปีน้องก้นเมืองใต้ส่งซื้อหับถอมเสียงใต้อาราฟีวันสุกวงนาแทงอยู่ให้อยู่ลีกัดเย็นห้ามเขียนหายังเสกัมไม่สงคา
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြပါစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်။